ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရာသီတန်ကြောင့်မြေပြိုကျပြီးတဦးသေဆုံးလူပေါင်း 4,500 ကျော်ဦးအိမ်မဲ့ဖြစ်ခဲ့ရာကြောင့်အကူအညီပေးရေးတာဝန်ရှိသူတွေကတင်းကင်းနေမှာပြောပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့မွတ်စလင်လူနည်းစု 9,000 ကျော်နေထိုင်ရာကော့ဆက်ပစားကစခန်းတွေမှာမိုးရေချိန် 14 လက်မထိရောက်ခဲ့တဲ့82နာရီကြာမိုးရွာသွန်းခဲ့ပြီးတဲ့နောက်စနေနေ့ကဆက်လို့မြေပြိုကျတာလို့ကုလသမဂ္ဂကပြောပါတယ်။မြန်မာနဲ့နေဆက်အနီးတောင်ကုန်းတွေပေါ်မှာအဖြစ်ဆောက်ထားတဲ့စခန်းတွေထဲမြေပြိုကျမှု26ခုဖြစ်ခဲ့တဲ့အစီရင်ခံချက်တွေရှိနေပါတယ်။တဲတွေဆောက်ဖို့နောက်ထင်းရဖို့အတွက်သစ်ပင်တွေကိုခုတ်လှဲခဲ့ကြတာကြောင့်လဲမြေအနေအထားမခိုင်ခန့်စေတာပါ။စခန်းပေါင်း30လောက်မှာလေပြင်းထန်တင့်ခဲ့ပြီးအသက်50ကျော်အရွယ်အမျိုးသမီးတဦးကတော့ပြိုကျတဲ့နှံရံနဲ့ရိုက်မိတာကြောင့်သေဆုံးရတယ်လို့လဲကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီဝန်ထမ်းအာရီရာမန်က AFP သတင်းအေဂျင်စီကိုပြောဆိုထားပါတယ်